မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့ Facebook ပေါ်က post တွေနဲ့ဆက်သွယ်ပြောဆိုချက်တွေကိုထုတ်ပြန်ပြီးဖို့ဇမ်ဘီယာနိုင်ငံဘက်ကတောင်းဆိုတာကို Facebook ကုမ္ပဏီကလက်မခံဘဲပယ်ချလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ဇမ်ဘီယာကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲထားရတယ်ဆက်ဆက်ပြီးအခုလိုတောင်းဆိုတာပါ။ဒီတောင်းဆိုချက်ကိုပယ်ချပေးဖို့ Washington DC American KI တရားရုံးမှာ Facebook ကုမ္ပဏီကအင်္ဂါနေ့ကရှောက်ထားလိုက်တာဖြစ်ပြီးဇမ်ဘီယာဘက်ကတောင်းဆိုမှုဟာဆက်သွယ်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီရဲ့အနေနဲ့ဥပဒေတူရဲ့ဆက်သွယ်ပြောဆိုမှုတွေကိုမဖော်ပြရဘူးလို့တားမြစ်ထားတဲ့အမေရိကန်ဥပဒေတွေကိုချိုးဖောက်ရရောက်စီမှာဖြစ်တယ်လို့ပြောပါရယ်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကအဓိကကြတဲ့ပုံကိုယ်တွေရဲ့အချက်လက်မှတ်တမ်းတွေနဲ့ဆက်သွယ်ပြောဆိုမှုတွေကိုထုတ်ပြန်ပေးဖို့ဇမ်ဘီယာနိုင်ငံကပြီးခဲ့တဲ့ဇွန်လမှာတောင်းဆိုခဲ့တာဖြစ်ပြီးဒီတောင်းဆိုမှုကအလုံးကိုကျေပြတ်ပြီးတော့အဲ့လူတွေရဲ့အကောင့်တွေကိုအထူးအကန့်အသတ်မရှိဝင်ရောက်ကြည့်ရှုနိုင်ဖို့လိုမှာဖြစ်တယ်လို့ Facebook ကပြောပါရယ်မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာ1948ခုနှစ်ကုလသမဂ္ဂသဘောတူစာချုပ်ကိုချိုးဖောက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကနယ်ဇီလန်နိုင်ငံ The Hague မြို့မှာရှိတဲ့နိုင်ငံတကာတရားရုံးမှာတရားစွဲထားတာပါမြန်မာအနာမိုင်းနေဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာဒေသတွေမှာလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အာဆာကျန်းဖက်ဝါဒီတွေကိုနယ်မြေရှင်းလင်းလုပ်ခဲ့တာဖြစ်ပြီးရက်စက်ကြမ်းကြုတ်မှုတွေကိုစနစ်တကျကျူးလွန်ဖို့စီစဉ်ခဲ့တာမရှိဘူးလို့ညွှန်ဆိုခဲ့ပါတယ်2019ခုနှစ်ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းတွေကြောင့်အဲ့မှာရှိတဲ့ရိုဟင်ဂျာမွတ်စလင်9,300ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပြီးအဲ့ဒီကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတာဖြစ်ပါတယ်။ဒီမှာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအခုချိန်ထိအတိအမှန်မပြုထားပါဘူး။ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကတော့မုံစကားတွေဖြန့်ဝေတာနဲ့ကြမ်းဖက်မှုတွေဖြစ်အောင်လုပ်ဆောင်တဲ့နေရာမှာ Facebook ဟာအဓိကအခန်းကဏ္ဍကပါဝင်ခဲ့တယ်လို့2018ခုနှစ်ကပြောထားပါတယ်။ဒါပေမဲ့ Facebook ဘက်ကတော့သူတို့အနေနဲ့မုံစကားတွေဖြန့်ဝေနေတာတွေကိုတားဆီးဖို့လုပ်နေကြောင်းမြန်မာနိုင်ငံအပါအဝင်ကဘာတဝမ်းမှာအမုန်းစကားတွေဖြန့်ဝေနေတာနဲ့အကြမ်းဖက်ဝါဒဆွဲလို့ရတဲ့ကိုသူတို့အနေနဲ့စန့်ကျင်ကြောင်း Facebook ပြောခွင့်ရကဒီနေ့မှပြောပါတယ်။ဒါပြင်သူတို့အနေနဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IIMM နဲ့အတူလက်တွဲလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ IIMM ဟာနိုင်ငံတကာတရားရုံးတွေမှာနောက်ပိုင်းဖြစ်လာနိုင်တဲ့ဘယ်လိုတရားဆက်ဆိုမှုမျိုးကိုမဆိုပံ့ပိုးဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။